ပြင်းထန်စွမ်းအင်ကုမ္ပဏီတိုတယ်အကျိုးမြတ်ရနေတဲ့ရှင်နံပိုင်လိုက်နဲ့ဆက်ဆံနေတဲ့ဘန္နာရေးဆိုင်ရာလျှို့ဝှက်ဆောင်ရွက်မှုကနေတဆင့်မြန်မာစစ်တပ်ဟာတဘာဝဓာတ်ငွေရောင်းချမှုတွေကနေဒေါ်လာတန်ရာနဲ့ချီရရှိနေကြောင်းပြင်းထန်သတင်းစာကအင်ကာနေမှာဖော်ပြလိုက်ပါတယ်။မုတ်တမဓာတ်ငွေတည်ယူပို့ဆောင်ရေးကုမ္ပဏီ MGTC ဟာဓာတ်ငွေတည်ယူပို့ဆောင်ရေးအတွက်မတန်တဆဈေးသတ်မှတ်ထားတာလို့ကုမ္ပဏီရဲ့စည်းရုံးတွေကိုကိုးကားပြီးလမွန်ဒဲသတင်းစာကဖော်ပြပါတယ်။ ဒီလိုဘန်ဒါရေးပိုင်းမှာအကြံဖန်လုပ်လိုက်တာကြောင့်နိုင်ငံအနေနဲ့ရေနံတူးဖို့ကွင့်အခကျင်းငွေရတာရော့သွားသလိုတင်ပို့တဲ့ဓာတ်ငွေအတွက်လည်းအခွန်နှုန်းထားရော့သွားစေကြောင်းပြင်းထန်သတင်းစာကဖော်ပြပါတယ်။ဒီလိုလုပ်လိုက်တာကြောင့်စစ်တပ်အနေနဲ့သူတို့ပိုင်ရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီကတဆင့်ဓာတ်ငွေတင်ပို့ကငွေကြေးတရရရှိနေပြီး2019ခုနှစ်တုန်းကကုန်ကျစရိတ်ဒေါ်လာ9,300တုန်းတန်ရှိခဲ့တာကနေအခုအခါမှာကုန်ကျစရိတ်ကဒေါ်လာ13,000ကျသေးနေအခြေအနေကိုပြောင်းလဲသွားတယ်လို့ပြင်းထန်သတင်းစာလမွန်ဒဲရဲ့ဖော်ပြချက်ကိုကိုးကားပြီးအေအက်ပီသတင်းကဖော်ပြပါတယ်။တိုတဲလုပ်ငန်းကြီးနဲ့စစ်တပ်ကထိန်းချုပ်ထားတဲ့မြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကြီးကမုတ်တမဓာတ်ငွေတည်ယူပို့ဆောင်ရေးကုမ္ပဏီ MGTC ရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားတာဖြစ်ပြီး MGTC ကုမ္ပဏီက ရတနာဓာတ်ငွေလုတ်ွက်နဲ့ထိုင်းနိုင်ငံကိုချိတ်ဆက်ထားတဲ့ပိုက်လိုင်းကိုပိုင်ဆိုင်ထားတာပါ။တိုတဲလုပ်ငန်းကြီးအနေနဲ့စစ်တပ်ကိုဘန္ဒာငွေပေးနေတာတွေရပ်တန့်ရေးဖေဖော်ဝါရီလဆက်နာသိမ်းပြီးကြတဲ့ကဒီမိုကရေစီလိုလားတက်ကြွသူတွေကဖိအားပေးနေတာလည်းဖြစ်ပါတယ်ရှင်။